မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်မရှိတဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံတစ်နိုင်ငံဖြစ်အမေရိကန်ကဆက်လက်သတ်မှတ်ထားရလောက်တဲ့ဖိနှိပ်မှုအခြေအနေတွေရှိနေစေဖြစ်ကြောင်းမြန်မာနိုင်ငံကလူနည်းစုဘာသာဝင်တွေရဲ့ခေါင်းဆောင်တွေကပြောဆိုလိုက်ကြပါတယ်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အားနည်းနေတဲ့အပြင်ဘာသာမတူသူတွေအပေါ်အမုန်းပွားအောင်နှုတ်ဆော်မှုတွေကိုအစိုးရကကန့်ကွက်ဖြေရှင်းနိုင်မှသာနိုင်ငံတကာရဲ့အမြင်တွေကိုပြောင်းလဲနိုင်လိမ့်မယ်လို့လည်းသတိပေးခဲ့ကြတာပါ။အပြည့်အစုံကိုတော့မတ်ဆုမွန်ကတင်ပြပေးထားပါတယ်ရှင်။
ကဘာတဝမ်းဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်နဲ့စနစ်တကျဖိနှိပ်နေတဲ့အတွက်အထူးစိုးရိမ်ရတဲ့ဆယ်နိုင်ငံစီးရင်ထဲမှာမြန်မာနိုင်ငံကိုဆက်လက်ထည့်သွားဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဆုံးဖြတ်လိုက်တဲ့အပေါ်မြန်မာနိုင်ငံကလူနည်းစုဘာသာဝင်ခေါင်းဆောင်တွေကကြိုဆိုခဲ့ကြတာပါဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုဘာသာရေးအဆောက်အဦတွေဖျက်ဆီးခံရမှုဘာသာရေးမုန်းတီးအောင်လှုပ်ဆော်မှုတွေရှိနေတာတွေကိုထောက်ပြပြီးအထူးစိုးရိမ်ရတဲ့နိုင်ငံစီးရင်မှာထည့်သွင်းခဲ့တာပါတစ်ချိန်ကျေးခရီးရအဖွဲ့ချုပ်ရဲ့အခွေထွေအတွေ့အမူတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆန်ကဘာသာရေးလွတ်လပ်ခွင့်အတွက်စိုးရိမ်လောက်ဆရာအခြေအနေတွေရှိနေစေဖြစ်ကြောင်းပြောပြပါတယ
်ဘာသာရေးခွဲခြားမှုဆိုတဲ့အပိုင်းမှာကျွန်တော်ခရီးရန်ဆိုရင်လည်းခရီးရန်ဘက်ကပြုလုပ်တဲ့အစီအစဉ်တွေမှာပေါ့ဒီပွဲမိန့်ပေါင်းတာတို့ခွင့်ပြုချက်ရယူတာတို့ကဆောက်ဦးတွေဆောက်လုပ်ခွင့်တွေပေါ့ဆက်ရှိနေသေးတယ်ဟိုဆိုတော့ကျွန်တော်တို့အနေနဲ့ဒါကဒီလိုဒီမိုကရေစီတော်တဲ့နိုင်ငံမှာအရင်တော့အတိုင်းပုံစံကြီးပဲဖြစ်နေတာကိုတော့နားမလည်ဘူးပေါ့
မြန်မာနိုင်ငံကအဓိကဘာသာတစ်ခုဖြစ်တဲ့ဟိန်းနူဘာသာဝင်တွေအနေနဲ့ကတော့ဖိနှိပ်ချုပ်ချယ်မှုတွေကမကြုံဘူးတလို့ပဲလို့မြန်မာနိုင်ငံလုံးဆိုင်ရာဟိန်းနူသာသနာရေးအဖွဲ့ချုပ်ဗဟိုရဲ့အတွေ့အမူဥကြော်သူကပြောပါတယ်ဒီတည်းလည်းအမေရိကန်ရဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာဟာလက်တွေ့အခြေအနေကိုထင်ရှားမှုမရှိဘူးလို့ဆိုပါတယ
်ဟိုကျွန်တော်ဘာသာမျိုးတွေကလွတ်လပ်ခွင့်ရှိတယ်သူတွေရတဲ့နေထိုင်မှုမရှိဘူးသူတို့ပြောလောက်တယ်အမေရိကန်သာပြောတဲ့အတိုင်းဒီလိုမျိုးလေဘာသာရေးခက်ခဲဖြစ်တယ်လူတိုင်းမှာဘာသာဝင်တွေမှာဒုက္ခရှိတယ်လို့ဟာမျိုးကျွန်တော်တို့ဘုရားဘာသာမှာလည်းမတွေ့ဘူးအရှင်လူမှာလည်းမတွေ့ဘူးကျွန်တော်တို့ဆရာပွဲတွေမှာဆိုလည်းပြီးလာတယ်ဆိုခေတ္တဆောင်ဝင်ပြင်းနေစီလို့တော့ကျွန်တော်တို့ပြီးတယ်ပဲအဲတော့ဘာအကောင်းဆုံးဒီကြီးရဲ့သူတို့ရဲ့လွတ်လပ်တဲ့ရုပ်ထုကိုနားထောင်ခြင်း
ဒါပေမဲ့လည်းမြန်မာနိုင်ငံဘွားတိုင်းရင်းသားဖြစ်တာတောင်မှကိုးကွယ်ရာဘာသာကွဲပြားမှုကြောင့်နှိမ်ချဆက်ဆံတာခွဲခြားဖိနှိပ်တာတွေဟာအခုချိန်အထိရှိနေတော့မယ်လို့ကမန်အဖွဲ့ချုပ်ဗဟိုကော်မတီဝင်အစ္စလမ်ဘာသာဝင်ကမန်တိုင်းရင်းသားတူဦးဖြစ်တဲ့ဦးတင်ငွေကပြောပါတယ
်။ဘာသာရေးလွတ်လပ်ခွင့်မရှိတာတော့အမှန်ပါပဲဗျ။ဘာလို့ဆိုတော့ဒီ2012အရေးတင်ပါတိုင်းရင်းသားဖြစ်တယ်မလို့အစ္စလမ်ကိုပိုးပွဲတဲ့အပေါ်မှာနေနေမျိုးခါရဲပြီးတော့အခုကြာလိုက်ကြောင်းရင်းနဲ့ပတ်သက်လို့လည်းရဟုတ်ပြီပတ်ပြီးမရှိသေးဘူးအဒီပေါ်မှာတိုင်းပြည်ကိုတကယ်ဒီမိုကရေစီစနစ်ကိုထူထောင်တော့မယ်ဆိုရင်ဘာသာရေးလွတ်လပ်ခွင့်ပေးရပါလိမ့်မယ်အစ္စလာမ်ရဲ့လို့မဟုတ်ဘူးခရစ်ယာန်လည်းဒီတိုင်းပဲ NLD အစိုးရကလည်းအခြေခြေပြုပြင်ပြောင်းလဲသွားလိမ့်မယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ဗျ
မြန်မာနိုင်ငံတွင်းမှာဘာသာမတူသူအချင်းချင်းကြားအမုန်းပွားအောင်တွေးထိုးလှုံ့ဆော်မှုတွေနဲ့မသမာတူတွေရဲ့ဘာသာရေးမှိုင်းတိုက်မှုတွေကိုဘာသာရေးကောင်းဆောင်တွေနဲ့တက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကအလေးနက်ထားကိုင်တွယ်ဖြေရှင်းတင်ပါတယ်လို့လည်းဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့တည်ထောင်သူလည်းဖြစ်အမျိုးတွေအဖွဲ့ဝင်လည်းဖြစ်တဲ့အစ္စလမ်ဘိမ့်မန်ကဓမ္မကတိကဟာဂျီဦးရေးလွင်ကပြောပါတယ
်မသမာတူတွေကတွေးထိုးလှုံ့ဆော်တာလေ half to ဒီနေ့ကလှုံ့ဆော်တယ်ဗျာဘိုးဟုတ်မယောင်ရောင်ဘာရောင်ရောင်နဲ့အဲ့လိုလူတွေအထင်လွဲအောင်လို့သမာတူအဓမ္မဝါဒီတွေကဟိုတွေးထိုးလှုံ့ဆော်တဲ့အခါမှာနားရောက်ပြီးပါသွားတယ်ဒီရှိရတော့ကျွန်တော်တို့ကတော့လုပ်ငန်းတစ်ခုပေါ့နော်ဘာသာပေါင်းလုပ်ငန်းလူတွေချီးပေးပုံရလာရင်အဲလိုနားမလဲတာတွေအဆင်မပြေတာတွေရောညွန်နေတော့
မိဂါပြည်တော်စုရဲ့1988ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံဟာ1999ခုနှစ်မှာဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ရတဲ့နိုင်ငံအဖြစ်စတင်သတ်မှတ်ခံခဲ့ရတာဖြစ်ပါတယ်2016ခုနှစ်မှာတော့မြန်မာနိုင်ငံအပေါ်လက်နက်ရောင်းချမှုပိတ်ပင်တဲ့တန်ခတ်အရေးယူမှုနဲ့အတူမြန်မာနိုင်ငံကိုဘာသာရေးအရအထူးစိုးရိမ်ရတဲ့နိုင်ငံစီးမှာပြန်လည်ထည့်သွင်းသတ်မှတ်ခဲ့တာပါအခုနောက်ဆုံးဆုံးဖြတ်ချက်မှာတော့အထူးသဖြင့်ကရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေကိုအလေးထားဖော်ပြထားပါတယ်ရှင်
မဆုမွန်တင်ပြခဲ့တာပါ